တွေးသူမြေစီတဲ့ကကျူဆိုပါရခင်ဗျာဒေါက်တာအောင်ထွန်းတက်ဟာအီတလီနိုင်ငံတူရီမြို့မှာရှိတဲ့ကုလသမဂ္ဂဝန်ထမ်းများတက်ကတူကပါမခဟောင်းတူဖြစ်ပြီးနိုင်ငံတကာကြောင်းစရာတွေ့ကြုံနှစ်20လောက်ရှိတဲ့ထွန်းပေါက်တဲ့မြန်မာနိုင်ငံသားတယောက်ဖြစ်ပါတယ်1994ခုနှစ်လောက်ကစလို့မြန်မာနိုင်ငံကဘာသာရေးဆိုင်ရာဟောပြောပွဲတွေမှာအဓိကဥစားဟောပြောလာခဲ့သူဖြစ်တဲ့ဒေါက်တာအောင်ထွန်းတက်ကသူ့ရဲ့ဟောပြောရတဲ့ရည်ရွယ်ချက်ကိုစပြောပြတာကဒီလိုပါခင်ဗျာ
ဒီလိုကျတော့ကိုကနဂိုရီအကြောင်းစီအောင်ကျောင်းစီအောင်ဆိုတော့ဇာတင်လာလဲဝါသနာပါတော့စထွက်တော့တော့ကျောင်းကကလေးတွေကိုဥတီကြီးလုတာလीပြီးတော့ဟိုတက်တိုတက်နေကလေးတွေဟောပြောပဲလုပေးတာဝူဒူရာရပါစီဆိုတော့စေနာတခုပဲပါနေတော့ဥတီရာတော့ပေါ့ learning society ပညာရှာရဲ့အသည့်တရားရှာရဲ့လူဖွဲ့စီပေါ့လीအဲ့ဒါကိုဇောင်းပေးပြီးလုပ်နေကြတာပါအဲ့တော့နိုင်ငံတကာလို့မှလို့ပဲအခုမှကျတော့ခွင်းလေးအများကြီးရှိတော့ပြောရလို့ကလည်းတယောက်တည်းမဟုတ်ဘူးလေအများကြီးရှိတော့ပူပြီးမြိုင်တာပေါ့အခုတော့တဖြည်းဖြည်းဒီအလေးချင်လည်းရလာပါပြီလူတွေကတော့ဟုတ်ပြောပဲလာဘူးဆိုတာလည်းအရင်လိုဟိုမဖြစ်တော့ဘူးမပင်မတော့ဘူးပေါ့များများဟောနိုင်အတိတိုးလာတာပေါ့အတိတိုးရတဲ့စဉ်းစားချက်တွေပူများလာဖို့ပဲကြီးကြတာပါဥတီကြတာဒါပါပဲစဉ်းစားနိုင်တဲ့လူကိုယ့်အကူကိုယ်ပိုင်တွေးခေါ်ကြံစားမှုရှိဖို့ပဲဥတီပြီးစဉ်းစားတာပ
ဒေါက်တာအောင်ထွန်းတက်ဟာအဓိကအားဖြင့်စီမံခန့်ခွဲမှုတွေးခေါ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာပညာရပ်တွေကိုဆွေးနွေးပို့ချလာခဲ့တာဖြစ်ပါတယ်။သူစတင်ဟောပြောခဲ့တဲ့1994ခုနှစ်လောက်ကစလို့မြန်မာနိုင်ငံတဝှမ်းမှာတဖြည်းဖြည်းတိုးတက်ကျပြန့်လာတဲ့ဟောပြောပွဲရင်ကျေးမှုအကြောင်းပြောပြတာကဒီလိုပါ။
ဒေတာမီရပါတော့ခိုးတော့ဒီစာထွက်ကြရပါ့စိတ်ဝင်စားမှုရှိရဲမိကုန်းတစ်ပိုင်းမိတတ်တယ်ဒါပေမဲ့ခုဒီဘက်ပိုင်းမှာတော့ပူပြီးတော့များလာတယ်ပေါ့နော်ဟိုတခုတော့ရှိတယ်ခိုးတော့လည်းစာထွက်တော့ပေါ့ဟိုရှိရဲအခင်းကျင်းနေရအကန့်တန့်နေလीဒီဟာဆိုင်ကင်းနေပါရသိပ်စပူအခုကြတော့လေဘယ်လိုကခိုးရှိတာလေးနဲ့အဆင်ပြေအောင်လုပ်ကြအခုတော့နောက်ပိုင်းကျတော့တော်တော်လေးဟိုဖြစ်လာပါလေဆရာနေရာတိုင်းလိုလိုဟိုတယ်ကြီးခမကြီးရှိနေတော့လीဒါတော်တော်လေးနောက်တစ်ခုအသင်းဖွဲ့ကြီးကလည်းအားပြီးတော့လीခုနောက်တစ်ခုထူးခြားလာတာပေါ့အရင်တော့ကူတယောက်နှစ်ယောက်တော့ပဲရှိတာအခုတော့တော်တော်များများဟောနေကြတာလी
အခုဆိုရင်ဘာသာရေးဆိုင်ရာဟောပြောပွဲတွေဟာရန်ကုန်မန္တလေးတို့လိုအဓိကမြို့ကြီးတွေမကတော့ပဲမော်လမြိုင်တို့မုံရွာတို့လိုတခြားနယ်မြို့တွေအထိပါတွန်ကျဲလို့လာနေပါတယ်။အရင်ကရန်ကုန်မြို့ပြည်လမ်းမှာရှိတဲ့ IBC အပြည်ပြည်ဆိုင်ရာစီးပွားရေးအဆောက်အဦအင်းစိန်အနောက်ဂျူကုန်းကမြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်ခန်းမတွေမှာပဲဒီလိုဟောပြောပွဲတွေရှိခဲ့ကြတာကနေအခုဆိုရင် UMFCCI မြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရုံးခန်းဟိုတယ်လုပ်ငန်းရှင်များအတင်းစားတဲ့အတင်းဖွဲ့ခန်းမတွေမှာရောဟိုတယ်ကြီးတွေကဘောရူမ်ခန်းမတွေမှာပါကြဲကြဲပြန့်ပြန့်ပြုလုပ်လာကြပါတယ်။ကြားမှလူငယ်လူလက်ခေတ်ပညာတတ်တွေအများဆုံးလာရောက်အားပေးကြတဲ့အဲ့ဒီဟောပြောပွဲတွေမှာစီးပွားရေးနဲ့ငွေကြေးစီမံခန့်ခွဲမှုကစလို့မိုးလေဝသနဲ့မူပိုင်ခွင့်အကြောင်းအလဲယောဂဗျာနဲ့နိုင်ငံတကာရေးရာအဆုံးအကြောင်းအရာတွေအတော့ကိုစုံလင်လာသလိုပဲနယ်ပယ်အလိုက်ဟောပြောတဲ့ပညာရှင်တွေလည်းများပြားလာတာတွေ့ရပါတယ်။ဒေါက်တာအောင်ထွန်းတက်ကတော့မြန်မာနိုင်ငံမှာဒီလိုဟောပြောပွဲတွေဆက်လက်ပြီးကျယ်ပြန့်လာမဲ့အလားအလာရှိတယ်လို့သုံးသပ်ပါတယ်
။ဒီမှန်ကန့်ကွက်မှုရဲ့ဥဆောင်မှုရဲ့တော်တော်များဟိုဒီဘက်ပိုင်းမှာကျတော့ဟိုလူငယ်တွေထူးထူးပြင်ပေါ့လေကိုယ့်အကူစဉ်းစားတတ်အောင်နောက်တွေးတတ်အောင်နောက်ဟိုစိတ်ဓာတ်တွေမြင့်တင်တဲ့အားမျိုးပေါ့လေ။ဟိုတကယ်တော့ပြင်မာတော့ရှိတာ motivation တော့ပေါ့လေ။လူတွေရဲ့စိတ်ဓာတ်မြင့်တင်ရေးအတွေ့ဥတီပြီးလုပ်ကြတာပါ။ဒီမှာတော့ဗဒရက်တွေများတယ်သူကစီဝတ်တက်ကူဘွဲရသိများနေတော့အခုဆိုစနေနေ့အောင်လုပ်ဖို့ရှိတယ်လေကိုကျွမ်းကျင်တာဒါပဲကျွမ်းကျင်တော့လေကိုကျွမ်းကျင်နေတဲ့ဘယ်ပဲနဲ့လည်းဥဆိုင်ပြီးလုပ်တာပါအားပေးပါလေသူများတို့မမြတ်ပြောလေလေဒါကိုကစားခဲ့ရဲ့ဟောပြောပဲဆိုတော့စားခဲ့တဲ့သူသူကိုဟိုလေဟိုအများကလည်းပြောကြဒါပေမဲ့ကိုစားတာကြီးမကြည့်ပါဘူးနောက်ပိုင်းလူတွေပါလာဖို့လိုတာပါ
ဟောပြောပွဲအတွေ့အကြုံတွေအရမြန်မာနိုင်ငံအနာဂတ်မျိုးဆက်တည်လူငယ်တွေရဲ့ပညာစည်းပုလို့မှုစူးစမ်းတွေးခေါ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အားရမိတဲ့အကြောင်းဒေါက်တာအောင်ထွန်းသက်ပြောပြတာကဒီလိုပ
ါမျိုးဆက်တည်ဒီဟာကိုယ့်ကိုယ်လည်းပြန်သုံးသပ်ကြည့်တယ်ကိုယ့်အချင်းကိုယ့်အခါနဲ့ကိုယ့်အချင်းတွေပဲရှိကြတာလေအဲ့တော့နောက်ချင်းနောက်အခါမှာဖြစ်နေတာဒါသူတို့အချင်းနဲ့သူတို့ဖြစ်တာလေအဲ့တော့အဲ့ဒါကိုဆရာတို့ရှေ့ရလူတွေကအားမရတာတို့အားရတာတို့ဆိုတာထက်ကို ဘသူ natural rhythm မရှိတာပဲဒါနော်ကိုယ်ရဲ့ကြည်တယ်ကိုယ်အဖေတွေကိုယ်ဘိုးတို့တို့ကလည်းသူတို့ချင်းနေသူတို့ရှိတာပဲဒါပေမဲ့လူငယ်တွေကလို့စိတ်ဝင်စားရှိလာတယ်နောက်တစ်ခါဒီဟောပြောပေးလာတဲ့လူတွေကတော်တော်များ internet နဲ့ရင်မာတဲ့လူတွေလေဆိုတော့အစိမ့်သက်သက်တော့မဟုတ်ရှာဘူးဘာသာရေးနဲ့ပတ်သက်လို့တီမီခေါင်းမိသူတို့လေးလာထားတဲ့ဇရုပြောတာနဲ့ကိုထင်ဟတဲ့ဟာမျိုးဆိုတော့တော်တော်လေးပြည့်စုံလာတယ်လေရင်လူတက်တက်ဟိုဘာမှမသိဘဲနဲ့ဟိုသိကျင်လို့လာတာမျိုးထက်ကို TV သားကိုပူပြီးတီကျင်လို့ကိုရေးတွေ့နေမြင်လို့လာတဲ့အနေထားရှိတာတော့နည်းနည်းတွေ့ရတယ်ပေါ့အဲ့တော့လူငယ်တွေကအားလဲရအားရရေသူတို့လည်းအားပြီးကျင်တယ်အဲ့ဒါကြောင့်လည်းကိုသမခံပြီးလုပ်တာပ
ါမြန်မာနိုင်ငံမှာဘာသာရေးဆိုင်ရာဟောပြောဝတ်တွေကိုအဓိကဦးဆောင်ခဲ့သူဖြစ်တဲ့ UNU ကုလသမဂ္ဂဝန်ထမ်းများဆိုင်ရာတက္ကသိုလ်ပါမောက်ခါဟောင်းဒေါက်တာအောင်ထွန်းတက်ရဲ့တွေးမြင်တွေကိုတင်ပြခဲ့တာပါခုတစ်ပတ်သူ့တွေးသူ့မြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းလိုက်ပါစေနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ